မြန်မာနိုင်ငံမှာတက်ငွေတန်ဖိုးထိုးကြခဲ့တာကြောင့်အဓိကတင်သွင်းကုန်တွေဈေးတက်ကုန်ပြီးစက်စီကနေစားစီအထိအခြေခံကုန်ပစ္စည်းတွေကိုတာမန်လူများစုဝယ်နိုင်ရင်အခက်ကြုံနေကြရပါတယ်မြန်မာငွေနဲ့အမေရိကန်ဒေါ်လာလဲနှုန်းဟာပြီးခဲ့တဲ့လစက်တင်ဘာနောက်ဆုံးပတ်မှာထိုးတက်ခဲ့ပြီးဒေါ်လာကိုကျပ်2900အထိဆန်းကျင်တင်တက်သွားပြီးတော့ဖေဖော်ဝါရီလအနာမသိခင်ကတည်းကနှစ်ဆနီးပါးတက်သွားခဲ့တာပါဒါကြောင့်လောင်စာစီနဲ့ထစ်ထစ်စားသုံးစီလိုနိုင်ငံခြားသွင်းကုန်တွေဈေးကလည်း50ရာခိုင်နှုန်းပတ်ဝန်းကျင်အထိထိုးတက်သွားခဲ့ပါတယ်။ရန်ကုန်ကအငှားရင်မောင်းဓမ္မကြီးရဲ့ဝင်ငွေတိတိတသာထိခိုက်ခဲ့ရပြီးစီစီမတက်နိုင်တော့တာကြောင့်အများအပြားဆက်မမောင်းတော့ပဲစီစီသာပြန်မကြရင်ဒီလိုငန်းကိုဆက်မလုပ်နိုင်တော့ဘူးလို့အငှားရင်မောင်းတို့ကဗီဒီယိုကိုပြောပါတယ်။မြောက်ကုန်ကကလေးသုံးယောက်ဖခင်အသက်40ရွယ်တက္ကစီသမားအယ်ဒိုကကြော်မှုခဲ့တဲ့နေရာမှာအဆိုးဆုံးပါပဲ။စက်တင်ဘာလမတက်ငွေလုံးကတနေ့ဝင်ငွေကျပ်3000မှာစီဖို့က6000ပဲ။အခုတော့ဝင်ငွေကမတက်စီစီက2000ကိုခုန်တက်သွားတယ်ကားပိုင်ရှင်ကို1000လာပြန်ပေးရရင်ဘာမှမချင်တော့ဘူးအခုရပိုင်းတွင်ကားငှားကမယူလို့တော်သေးတယ်ဆက်ရှင်တန်လို့ရနေသေးတယ်လို့ပြောခဲ့ပါတယ်စားကုန်ချမျိုးတွေကလည်းဒေါ်လာငွေလဲနှုန်းတက်လာတာကြောင့်စားကုန်တင်သွင်းဈေးက20ကနေ50ရာခိုင်နှုန်းထိတက်သွားခြင်းမှာစားတီဈေးကလည်းတပိတ်တာကို30နီးပါးတော့တက်ကုန်ပြီးအရင်တပိတ်တာချက်2000ကနေအခု6000ဝင်ကျင်ထိပဲလို့ကျော်ဝယ်မြုပ်ကကုန်တဲ့တော့တနက်နေ့ကပြောပါတယ်အခုလိုစားကုန်စည်းပြီးနှစ်ဆတက်ကုန်တာကြောင့်မိပြောမှာဆွေရဝန်တန်းခင်မုန်းတဲ့သားရှိသူအသက်52ရွယ်မတန်တန်းထေကလည်းမိသားစုဝင်3ဦးအတွက်လုံမရှိချိန်မှာလကကျက်4သိန်းသိန်းနဲ့ဆက်ရင်ဆိုင်မှုခက်နေပါပြီလို့ပြောခဲ့ပါတယ်ခင်ဗျ